湾နိုင်ငံမှာပြင်းအားဖြောက်တက်သွားလေပမာဏရှိငင်းရန်လှုပ်ခတ်ခဲ့တဲ့အတွက်နှစ်ဦးတည်ဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့ပါတယ်။ထိုင်ဝမ်ကျွန်းအရှိတ်ကန်ယူလန်ကနေကီလိုမီတာ20လောက်အကွာမှာဗဟိုပြုတဲ့ငင်းရန်ဟာအင်္ဂါနေ့ညတကောင်းရံမတိုင်ခင်မှာလှုပ်ခတ်ခဲ့တာပါ။ဟွာလင်းမြို့ကမာရှယ်ဟိုတယ်မြောက်ထပ်မှာရောက်နေတဲ့ဟိုတယ်ဝန်ထမ်းတဦးတည်ဆုံးခဲ့ရတယ်လို့လူနေအိမ်ရန်အဆောက်အဦတစ်ခုမှာနေထိုင်သူတဦးလည်းတည်ဆုံးခဲ့ရတယ်လို့ထိုင်ဝမ်အမျိုးသားမိသားနဲ့ကယ်ဆယ်ရေးဌာနကပြောပါတယ်။အောက်ခြေကနေရွေ့သွားတဲ့အဆောက်အဦတွေမှာနေထိုင်နေသူတွေကိုကင်ဆယ်ရေးလှုပ်သားတွေကလှေကားတွေ၊ကျိုးတွေ၊ကရင်ကားတွေနဲ့ကယ်ထုတ်ခဲ့ရပါတယ်။အဆောက်အဦအများအပြားစုစုဝေါ်ဝေါ်ပျက်စီးကုန်တဲ့အထက်မှာဆေးရုံတုံလဲပါတယ်လို့သတင်းတွေမှာဖော်ပြပါတယ်။အဝေးပြေးလမ်းမကြီးတွေတံတားတွေကိုလည်းပိတ်ထားရတယ်လို့လူနေအိမ်ပေါင်း၄000လောက်ဟာအခုခါမှာတောက်တုံးတွေမရှိဘဲနေနေရပါတယ်။နောက်ဆက်တွဲငရင်တွေလှုပ်ခတ်နေတဲ့အတွက်ကြောက်လန့်နေတဲ့ဒေသခံတွေဟာအခုဆိုဘေ့စ်ဘောကစားဝင်အသစ်ကြီးတစ်ခုအပါအဝင်ဘေးကင်းနဲ့ခိုးလုံရနေရာတွေကိုရှေ့ပြောင်းနေထိုင်ကြပါတယ်။အဲဒီမှာအိတ်ဆရာနဲ့ပူနွေးတဲ့အစားတောက်တွေဝေပေးပါတယ်။ခွေလင်းမြို့မှာဒေသခံတသိန်းလောက်နေထိုင်ပြီးအဲဒီမြို့ဟာနိုင်ငံခြားခီးသွားပြီးအများပြားလာရောက်တဲ့နေရာပါ။ထိုင်ဝမ်ကျွန်းဟာမြေလူချက်ကြီးနှစ်ချက်ဆုံရနေရာနားမှာတည်ရှိတဲ့အတွက်ငင်းငင်းတန်းကိုမကြမကြာခံရလေရှိပါတယ်။အခုငင်းငင်းလှုပ်တာဟာအရင်လူပေါင်း118ဦးကျော်တည်ဆုံးခဲ့ရတဲ့6.4 ပြင်းရရှိတဲ့ငင်းငင်းနှုတ်ခဲ့တဲ့ဒုတိယမြောက်နှစ်ပတ်လည်နေလဲဖြစ်ပါတယ်။